2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမူကြမ်းကိုပြည်သူလူထု90ရာခိုင်နှုန်းကျော်ထောက်ခံထားတယ်လို့စစ်အစိုးရသတင်းစာတွေမှာဖော်ပြခဲ့ပါတယ်။အဲ့ဒီလိုထောက်ခံမဲ့ရရအောင်2008ခုနှစ်မေလကကျင်းပခဲ့တဲ့ပြည်လုံးကျဆန္ဒခံယူပွဲမှာစစ်အစိုးရအာဏာပိုင်တွေဘယ်လိုဆောင်ရွက်ခဲ့ပါသလဲ။အာဏာပိုင်တွေကဆန္ဒခံယူပွဲကိုတရားသဖြင့်မျက်မျက်တတ်တတ်ကျင်းပခဲ့ပါသလား။ရလာတဲ့ဆန္ဒမဲတွေကိုရောနိုင်ငံတကာစံညင်စံညွှန်းနဲ့အညီဥပဒေနဲ့အညီရေတွက်ခဲ့ကြပါသလား။ဒီလိုရတဲ့နဲ့ပတ်သက်လို့ဖွင့်ဟပြောဆိုလာသူကတော့အဲ့ဒီတုန်းကမကွေးတိုင်းမှာရာကဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့ပုဂ္ဂိုလ်တယောက်ပါသူကအဲ့ဒီဆန္ဒခံယူပွဲမတိုင်ခင်မှာခရိုင်မှုဆိုသူကရာကတွေကိုအစည်းအဝေးခေါ်ပြီးညွှန်ကြားခဲ့ပုံရာကတွေကလည်းခရိုင်မှုဆိုသူရဲ့အကြက်ဆောင်ရွက်ခဲ့ပုံတွေကိုအခုလိုပြောပြပါတယ
်သူတို့ကကျွန်တော်တို့ကိုဘယ်လို့လဲဆိုတော့ရာကဥက္ကဋ္ဌတွေကိုဒီဆန္ဒခံယူပွဲအတွက်သူကဘယ်လိုမှဆိုနေအောင်လုပ်ပြရမယ်အဲ့လိုပေါ်တော့နောက်ပြီးတော့ခံမှုလာတယ်ပြမကွေးတိုင်းခံမှုခံမှုကအကုန်လုံးသူတို့မကွေးတိုင်းထဲမှာရှိတဲ့မြို့နယ်တွေကလူတွေစကားတွေအကုန်လုံးခေါ်တယ်အဲခေါ်ပြီးတော့ဘလို့မဆိုခဏလို့ပြကြလားအဲဒီကြလားဆိုတော့ရတာဥပဒေရအပြီးကြတယ်ကျွန်တော်ကတော့တရားရဂိုင်းလို့နိုင်မယ်အကျွန်တော်ကတော့ရှစ်ဆရာဂိုင်းလို့နိုင်မယ်ကျွန်တော်ကတော့ခုနှစ်ဆရာဂိုင်းနိုင်မယ်ဆိုအဲ့လိုပြောတာဟုတ်အဲ့တော့တော်တော်များများကတော့အဲ့လိုရဂိုင်းလို့နိုင်မယ်ကြီးအကုန်လုံးပြောတယ်ပြောရင်းနဲ့အဲဘလို့နောက်ပိုင်းကျတော့မဲတွေကသူကတအုပ်စုကိုမဲအပူ90ပြီးတယ်အပူ90ตัวเดียวกันก็มีชื่อได้เลยชื่อกับแม่ผู้อาสาทูด้วยอ่ะอปู50ปีแล้วตัวนู่นเนี่ยไปได้อ่ะอดีตไปได้ไอ้โล50ปีได้50ปีได้ก็กังๆเมียๆเดี๋ยวติชื่อก็ชื่อเลยชื่อแล้วก็โหปัญญาเฉยๆเนี่ยคุณเนี่ยซื้อมาบาลูชื่อพอกูก็ขึ้นอยู่อาสาทูด้วยโอเคดู50ปีได้
2008ဖွဲ့စည်းပုံအခြေခံဥပဒေစံနာခံရင်ပွဲမှာထောက်ခံမဲများများရမှဖြစ်မယ်ဆိုပြီးရာကတွေကလည်းသူတို့ရဲ့ဒေသခံပြည်သူတွေကိုပုပ်ကိုရေးရရင်းနှီးမှုတမျိုးအာဏာပြမှုတသွင်နဲ့ဆန္ဒမဲစာရွက်တွေပေါ်မှာအမှန်တင်ကြတာချစ်ခိုင်းခဲ့ပုံကိုလည်းအဲ့ဒီပုပ်ကိုကအခုလိုပြောပါလေ
။ကျန်ကုန်စုဝေးမလားလေခင်ဗျားတို့နိုင်တော့လားနိုင်နေသေးတယ်ဒီလိုလည်းရှိရနေပြီးတော့ရောက်စီတန်းစီပြီးမေးရလေနိုင်လို့မရဘူးတော့ခင်ဗျားတို့ကိုအုပ်စုနဲ့ကိုကိုလူနဲ့ကိုတော့ကိုဖွဲ့ကိုတာဝန်ယူရမယ်လို့ပြောထားတော့မနိုင်လို့လည်းမရဘူးဆိုတော့ထုံးတယ်ကမရဘူးလေဘယ်သူမှမရဘူးလေနိုင်ငံနေရပါလေမနိုင်လို့မရဘူးဆိုတော့ဒီရကကိုအပိုင်ပြောပြီးသားမင်းခဏဘယ်လိုလဲခဏအောင်ဆိုမဲ့တောင်းဟုတ်ကဲ့ပါတောင်းယူပါလေလို့ပြောထားပါလေအဲဒါကြောင့်တချို့အုပ်စုဆိုလို့ရှိရင်ရန်တော့ပြရတာဖြစ်တယ်ရန်တော့ပြရမှာပေါ့သူကတချို့ကလည်းနားမလည်ဘူးလေကောက်ချရမလားမသိပါဘူးရစ်ချရမရတော့တာကောက်ချတိုင်းဆိုလိုက်ရင်အကုန်လုံးကောက်ချတယ်ပဲဘာလို့ဖြစ်တုံးမင်းဘာလို့မှမသိဘူးသူတို့ကလည်းများသွေးတောင်းတဲ့လေတဲ့ရတဲ့သွားရင်ပြီးတော့ပြည်သူတွေလည်းကောက်ချလို့ဖြစ်ပေးတာပေါ့အဲဒါအုပ်စုကြီးကပဲအုပ်စုမဆိုအကုန်လုံးနည်းနည်းရတာပေါ့အဲ့ဒါနဲ့ပဲလို့အဲ့လိုလည်းဒီဆန္ဒခံမှုကကောက်ချတိများတော့ပေါ့
အဲ့ဒီ2008မေလဆန္ဒခံယူပွဲမှာကန့်ကွက်မဲ့ပေးကြဖို့အတိုက်ခံအင်အားစုတွေကလူလူကြားမှာလှုံ့ဆော်ခဲ့ကြသလိုလူလူတွေကလည်းကန့်ကွက်မဲ့ပေးခဲ့ကြတဲ့ဆိုတဲ့သတင်းတွေအဲ့ဒီတုန်းကတော်တော်လေးကြားခဲ့ရပါတယ်။တစ်ဖက်မှာလည်းအဲ့ဒီအချိန်ကနာဂစ်ဆိုင်ကလုန်းမုန်တိုင်းတန်ကြောင့်လူတသိန်းခွဲနီးပါးသေချာပျက်စီးသွားတဲ့တိုင်းပြည်ရဲ့ပူဆွေးတော့ကလည်းရှိနေပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုအခြေအနေတွေကြားကပဲထောက်ခံမဲတွေအများအများရသွားတာကိုတအံ့တော်သိလိုက်ရတယ်လို့ပြောဆိုကြသူတွေရှိခဲ့ပါတယ်။ဒါကြောင့်အဲ့ဒီဆန္ဒမဲလက်မှတ်တွေကိုနိုင်ငံတကာစံချိန်စံညွှန်းနဲ့အညီအများပြည်သူရှေ့မှာရေတွက်တာဟုတ်မဟုတ်ကိုစောစောကရာကဥက္ကဋ္ဌဟောင်းကိုမေးကြည့်တဲ့အခါမှာသူကအ
များပြည်သူကလည်းကျွန်တော်တို့ဆန္ဒခံဝဲကော်မတီဖွဲ့ထားတဲ့ဟိုနယ်ကော်မတီကြီးလေနယ်ကော်မတီရဲ့ရှေ့မှာဆိုနယ်ကော်မတီရဲ့ဒီရာကစီးရဲ့ဖွဲ့တဲ့သူတွေဆိုတော့ဘာတက်တော်လည်းမရှိဘူးတောင်းလေတောင်းအမေတို့ဒီလိုလိုရှိတယ်ငါတို့အုပ်စုကမြို့နယ်မှာသိခါကြလိမ့်မယ်အဲ့လိုမထူးသူကလှုပ်ရှုပ်တယ်ဒီလိုမျိုးတို့လို့အောင်ကောက်ချစ်50ခုရှိရတယ်လေးအောင်အဲ့ဒီနေမှာရှိတယ်အဲ့လိုပဲလေးကြတာပဲကျွန်တော်ဒီလောက်ကတော့မြို့နယ်တိုင်းလေးတာပဲကျွန်တော်မကွေးတိုင်းမှာရှိတဲ့မြို့နယ်တွေကတော်တော်များများလေးအဲ့တော့ဘာမှပြဿနာမရှိဘူးတော်တော်များများလည်းရာနှုန်းပြည်နေတယ်တချို့အုပ်စုကတော့အဲ့လိုကြီးတယ်မကောင်းဘူးကွာပုံပြတယ်ဆိုပြီးတော့ကောက်ကွက်မဲ10ခု5ခုပြီးတော့နည်းနည်းလေးမြင်ကောင်းတော့ထည့်ရတာပေါ့
တော်ရရှိများခင်ဗျာဒီမိုကရေစီစနစ်နဲ့တိုင်းပြည်ကိုအပြောင်းလဲလိုချင်နေကြတဲ့ပြည်သူတွေအတွက်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာဒီမိုကရေစီနီးမကျတဲ့အချက်တွေတော်တော်များများပါဝင်နေတယ်လို့ပညာရှင်တွေနိုင်ငံရေးသမားတွေကထောက်ပြကြပါတယ်ပြီးတော့ပြည်တွင်းစစ်နှစ်ပေါင်းများစွာဖြစ်နေတဲ့မြန်မာနိုင်ငံရဲ့အနာဂတ်ကိုဒီဖွဲ့စည်းအုပ်ချုပ်ပုံနဲ့တည်ဆောက်မယ်ဆိုရင်တိုင်းရင်းသားတွေနဲ့ညီညွတ်ငြိမ်းချမ်းရမယ့်အခြေအနေမရှိဘူးလို့လည်းပြောဆိုကြပါတယ်ဒါအပြင်2008ဖွဲ့စည်းပုံအခြေခံဥပဒေမှာ စစ်တပ်ကကျူးလွန်ထားတဲ့လူခွင့်ချိုးဖောက်မှုတွေကိုလုံငင်းချမ်းသာခွင့်ပေးထားတယ်လို့လည်းဥပဒေသမားတချို့ကထောက်ပြဝေဖန်နေတာတွေရှိပါတယ်။ဘလို့ပဲဖြစ်ဖြစ်60ရာခိုင်နှုန်းကျော်ထောက်ခံပေးရတယ်လို့စစ်အစိုးရသတင်းစာတွေမှာဖော်ပြထားတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမူကြမ်းအတွက်ထောက်ခံပေးအများစုနဲ့အသာရအောင်အာဏာပိုင်တွေဘက်ကဘလို့ဆောင်ရွက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးသတင်းစာတွေရဲ့နောက်ွယ်ကအချက်တချို့ကိုတင်ပြလိုက်တာပါခင်ဗျာ။